ဟုတ်ကဲ့နိုင်ငံခြားသုံးငွေကြီးကြပ်မှုကော်မတီဆုံးဖြတ်ချက်နဲ့နိုင်ငံခြားငွေကြေးဈေးကွက်ကတဆင့်အခုလိုထောက်ပံ့ပေးမယ်လို့ပြောလာတဲ့ပေါ့အမည်မဖော်လိုတဲ့စီးပွားရေးလုပ်ငန်းရှင်တူက
ဟုတ်ကဲ့အခုကတော့သူတို့ကတော့စီးချောင်းဖြစ်ပေါ်လာတဲ့ကုန်စည်နှုန်းကြီးမြင့်မှုပေါ့အတိအကတော့အခြေခံစားတောက်ကုန်လို့ zero accession မရှိမဖြစ်လိုတဲ့ပစ္စည်းတွေဈေးတက်လာလို့တရားကိုထောက်ပံ့ပေးဖို့လို့အကြောင်းပြရတယ်ပေါ့လေဒါပေမဲ့ဈေးကွက်ထဲမှာတော့ကုန်တယ်ပွဲစားတွေအားလုံးကတော့ဟိုဘာငါးလုံးဆိုပြီးတော့ရည်စရာပြောကြတယ်ဘာဆိုဘာမှပါကြဘူးပေါ့နော်ဆိုတော့အဓိကစီချောင်းဖြစ်လာဆိုတော့ CEO ထောက်ပံ့ကျင်တာလားခုနပြောလို့မရှိဖြစ်စားသောက်ကုန်တွေထောက်ပံ့ကျင်တာလားဈေးကျဖို့အတွက်ကို CEO ထောက်ပံ့ကျင်တာလားပေါ့လေဘာဆိုဘာမှမပါဘူးနောက်ပြီးတော့ပြောတဲ့ဟာကလည်းဒေါ်လာတန်200ဆိုတဲ့ဟာဒီတကယ်တမ်းကစင်ပါတ်နှမ်းပတ်တယ်လို့ဖြစ်နေတာကိုအားလုံးကဈေးကွက်နဲ့ဥပမာ C sector တစ်ခုရဲ့ထောက်ပံ့ရင်တော့မှဒီကောင်က maybe တစ်လစာဝန်းကျင်လောက်ပဲရှိမှာ哦တစ်လစာတော့မပြည့်နိုင်ဘူးပေါ့နော်ရည်စရာတစ်ခုလို့ဖြစ်နေတယ်ဈေးကွက်ကိုတွားပြီးတော့ဘယ်ရောစိတ်အောင်ကိုဒုံးနဲ့ထိုးသလိုများဖြစ်နေမလားဆိုပြီးတော့အားလုံးကဟိုပြုံနေဟာဒုက္ခပေါ့နောက်တစ်ခုကြောင့်ကျန်တဲ့ထွက်လာပြန်ပြီးဆိုတော့ကြောက်နေကြတယ်ပေါ့လေအဲ့လိုပုံစံဖြစ်နေတယ
်အခုလိုထောက်ပံ့ပေးမယ်ဆိုတာကဘိုးဘန်သက်မှန်နှုန်းနဲ့73စီအတွက်ရောင်းချပေးတာဒါမှမဟုတ်ခိတ္တစိုက်ထုတ်ပေးတာဖြစ်နိုင်တယ်လို့ဘန်လုံငန်းနဲ့နှီးဆက်သူတူကပြောလာချိန်မှာမနေ့ကအခုလိုဒေါ်လာဈေးထိုးတက်တာရဲ့စီးပွားရေးပေါ်ကြီးကြီးမားမားရိုက်ခတ်လာနိုင်ပုံကိုလည်းဒီစီးပွားရေးလုပ်ငန်းရှင်ကပဲ
ထူးခြားမှုကတော့သွားတဲ့ graph ကတော့မြင့်တယ် steep ဖြစ်လာတော့ပို့ပြီးတော့မြင့်တက်လာတာမြင့်လာတယ်ပေါ့နော်ပို့ပြီးဟို slope ကဟို graph ကပို့ပြီးတော့မတ်လာတဲ့သဘောပေါ့ဟုတ်ကဲ့ဒါပေမဲ့ဒီနေ့တက်လာတော့ဝုန်းဆိုပြီးဖြစ်သွားတဲ့ဟာတော့အတိအကတော့အားလုံးကအခြေခံကတော့ crash ပေါ့ crash ယုံကြည်မှုပျောက်သွားတဲ့အချိန်မှာယုံကြည်မှုပျောက်သွားမှုပို့ပြီးတော့ပြင်းထန်လာတဲ့အများဒီမှာလူတွေကြီးစရာပြောလို့ GDP ပေါ့နော် gold ရယ် dollar ရယ် petrol ရယ်ဈေးနှုန်းကကောင်းမွန်အောင်ရောက်သွားတာပဲမနေ့ပြန်ကြရင်ဒီကပူဆူလာနေတဲ့အနေထားဖြစ်သွားပြီလေ
ဒီအတွက်ဘိုးဘန်ကိုဆက်သွယ်ခဲ့ပေမဲ့ပြန်မဖြေခဲ့ပါဘူးအဲ့ဒီတော့ရှေ့မှာဘလို့ဆက်ဖြစ်နိုင်ပါလဲလို့မေးရမှာဒီစီးပွားရေးလုပ်ငန်းရှင်ကဆက်ပြီ
းဘလော့ကီဆိုတာဒီနေ့လို့ဖြစ်သွားတဲ့ဟာမျိုးဆိုရင်တော်တော်အခြေအနေဆိုးသွားတဲ့ဟာပေါ့မနေ့တော့ဆိုရင်4000ကဘယ်ဘယ်တော့ဖြစ်မှထင်နောက်တစ်ရက်နေလားနှစ်ရက်နေလားဖြစ်မှထင်လားပေါ့လေအဲ့လိုအခြေအနေဒါဒိန်းဆိုပြီးအခုဆိုရင်ကျွန်တော်တို့ပြောတဲ့ break ပေါက်သွားစီးပွားရေးလောကမှာအရန်အခုလက်လော့အရန် hit ဖြစ်သွားစေက break ပေါက်သွားပြီပေါ့နော်9000ဖြစ်သွားတယ်ဆိုတော့ကျွန်တော်ဖြစ်သွားတယ်ဒီအနေထားကြီးကအရန်ကိုရက်တန့်လို့မရနိုင်တဲ့အနေထားကြီးတစ်ခုဖြစ်သွားတယ်သဘောဖြစ်သွားတယ်ဆိုတော့ဘယ်တော့မှရက်တန့်သွားမယ်ဆိုတာမသိနိုင်တော့ဘူ
းဒီနေရာမှာဈေးကွက်ထဲဘယ်လိုရိုက်ခတ်တာကိုတွေ့ထားရပါလဲလို့ဆက်မေးရမှာလဲသူကပဲ
ကျွန်တော်နဲ့မိဖက်တယောက်ကဒီနေ့သူတည့်ရက်ထဲဟိုတဲ့360လောက်ရှုံးသွားတယ်တဲ့ဘာဖြစ်လို့လဲဆိုတော့ဝေးပြန်မလွှဲလိုက်နိုင်တဲ့အတွက်ကြောင့်မလို့ပါ input လုပ်ရတာအဲ့ဒီတစ်ခုတည်းသူပြောသွားဆိုတော့ဘာလို့လဲဆိုသူ့ဆိုင်ကိုအယောင်းပိတ်လိုက်ရတယ်သူကြောင်းတဲ့ပစ္စည်းတွေ essential မဟုတ်သေးဘူး stable food ထဲမှာမပါဘူး non food ဖြစ်တယ် luxury ပစ္စည်းဖြစ်တယ်စင်ခံပစ္စည်းဖြစ်တယ်ပေါ့နော်ဆိုတော့အဲ့ဒီအနေအထားမျိုးမှာဆိုတော့တကယ်တမ်းလိုအပ်တဲ့ဆန်စီစေးစားငယုတ်ချက်တော့မဟုတ်တော့အခြေခံလိုအပ်တဲ့စားတောက်ကုန်တွေဓာတ်ဆီဈေးတွေဆိုရင်အဲ့ဒီဆိုင်ကအခုအဲ့ဒီကအတိအကလူတွေမှာ shortage ဖြစ်ပြီးတော့အဝယ်လိုက်လာပြီအဓိကမရှိဖြစ်လိုအပ်တဲ့ဆေးရောဆိုဆိုင်တွေချို့ပြန်မဖွင့်ကုန်ဖွင့်နိုင်ရတော့တာအခုကြောင်းမနေ့ပြန်ရှုံးနေပြီဆိုတော့နောက်ပြီးတော့အဲ့ပစ္စည်းကပြန်ဝယ်လို့ရဖို့အနေအထားလည်းမလွယ်တော့ဘူးဆိုတော့အဲ့ဒါလေးပိတ်ပြီးရဲဆိုရင်တော့အခြေအနေကတော့ collapse ဆိုလို့အနေထားတစ်ခုရဲ့အစာပြိုခြင်းလို့ယူဆလို့ရလာမယ်တဲ့သဘောဖြစ်နေပြီ။အင်မတန်ကြောက်မကောင်းတာက Estable Food ပေါ့မရှိမဖြစ်စားတောက်ကုန်လုပ်ငန်းတွေရပ်သွားမှာဟုတ်။အရန်ဆိုရင်ねပေါ့နော်။အဲ့ဒါဖြစ်လာရင်တော့မမြုံမနဲ့တဲ့အနေထားတွေအကုန်ဖြစ်တောက်ချောက်ဖြစ်လာတော့မယ်ယူဆရတယ်ဗျ။အ
ဲ့ဒီတော့ဘယ်လိုဖြည့်ရှင်းဖို့လမ်းရှိနိုင်ပါလဲလို့မေးရမှာဒီစီးပွားရေးလုပ်ငန်းရှင်ကဆက်ပြီ
းရပ်တတ်မှုကမလဲ recover ဖြစ်နိုင်မှုအတွက်ကတော့ဖြစ်နိုင်ညာ let law instant အနေနဲ့ဝင်ငွေနဲ့ထွက်ငွေမမျှောက်ဖြစ်တယ်ပြဿနာ။ဝင်ငွေအနေနဲ့ကတော့ပြရတာအကြောင်းရှိ export လည်းမရှိဘူးဘာမှ foreign fdi လည်းမရှိတော့ဇလန်းပြီးသွားဆိုတော့ထွက်ငွေကိုဘယ်နည်းနဲ့ cost cutting လုပ်နိုင်မလားပေါ့ကုန်ကျစရာဆိုထွက်ငွေကအဓိကဘယ်နည်းကကုန်နည်းဆိုတော့စစ်စစ်လို့ပြောရမှာပေါ့နော်စစ်စစ်လို့လေးမြန်တစ်ခါတက်ရင် block sandown ဆို block ရှိတယ် rocket design ပြီးရင် block ရှိတယ်ဆိုတော့ဇလန်းတွေကအများကြီးရှိလာပြန်ပြီလေဒါလည်း shortcut ပဲ short term အဒီအတွေ့အကြုံပဲဖြစ်နေတယ်တော့နေထားပေါ့ဒါပေမဲ့အဓိကတော့နိုင်ငံခြား investment တွေဝင်လာမယ်အဓိက dollar short ratio လက်တော့ cost cutting မလုပ်နိုင်မဲ့အနေအထားကတော့စီမံခန့်ခွဲလူတွေရဲ့အနေအထားတစ်ခုပေါ့လေဆိုတော့ long term ရေရှည်အနေအထားတစ်ခုအနေနဲ့ကကြတော့အဓိကကကျွန်တော်တို့စီးပွားရေးသမားအမြင်ကတော့ဒေါ်လာ injection ထိုးပေးရမယ်ပေါ့ဘယ်သူကထိုးပေးမှာလဲဈေးကိုပေးမဲ့လူဈေးထိုးပေးမဲ့လူရှိမဲ့အနေအထားကိုကျွန်တော်တို့ပြည်တွင်းမှာစီမံခန့်ခွဲအနေအထားပိုင်းမှာဖန်တီးပေးနိုင်မယ်ဆိုရင်တော့တိုင်းပြည်အတွက်ကို let law ထိမ့်မရတိမ့်မရအနေအထားတစ်ခုကနေအချိန်လေးနည်းနည်းလေးညှော်သွားနိုင်တယ်လို့မြင်မိတယ်အဲ့တော့ injection မထိုးပေးရင်တော့ရှိရတော့တစ်ခုပဲရှိတယ် college ပေါ့နော်လုံးဝ brook ဆိုပြီးတော့ရုပ်တရကြီးပြိုလဲသွားနိုင်တဲ့အနေအထားတစ်ခုဖြစ်နေ
တကယ်တော့စစ်ကောင်စီအနေနဲ့အခုလိုငွေကြေးအကျပ်အသေးကြီးဖြစ်နေချိန်မှာလုပ်ငန်းရှင်တွေနဲ့မတိုင်ပင်မဲ့အခုလိုအမိတ်မျိုးစုံထုတ်နေတာမို့ပ ပိုကြီးကြီးမားမားဆိုးလာပြီးပြည်သူများပြားထိခိုက်မှာကိုပိုဆိုးရိမ်နေရပြီလို့စီးပွားရေးလုပ်ငန်းရှင်တွေကထောက်ပြနေကြပါတယ်ခင်ဗျ။